အာနာသိစက်ကောင်စီရဲ့ဘိုးဘန်အဖွဲ့ဝင်တွေဟာတိုင်းပြည်စည်းဝါးရေးတည်ငြိမ်တိုးတက်စေဖို့အကြိတ်အနဲစဉ်းစားနေကြပါတယ်သူတို့တွေကနှစ်နှစ်အတွင်းတိုင်းပြည်စည်းဝါးရေးတိုးတက်အောင်လုပ်ပေးကြတော့မှာပါအာနာသိစက်ကောင်စီဟာစပြီးတော့အာနာသိတို့ကအာနာကိုနှစ်နှစ်ပဲယူမယ်နှစ်နှစ်အတွင်းမှာတိုက်ပြီးစီးပွားရေးအရှိန်အဟုန်နဲ့တိုးတက်အောင်လုပ်မယ်အရတားအစိုးရထက်ငါတို့လုံနိုင်တယ်ငါတို့ကစီမံအုပ်ချုပ်တာကျွမ်းတယ်တိုက်ပြီးချမ်းသာပြီးရွေးကောက်ပွဲကိုပြန်လုပ်ပေးမယ်ဆိုပြီးတော့အတတ်ပညာရှင်တွေအသိပညာရှင်တွေစီးပွားရေးတိုးတက်အောင်ဌာနအသီးသီးဖွင့်လိုက်ပါတော့တယ်အရင်ဆုံးတိုက်ပြီးစီးပွားရေးတည်ငြိမ်အောင်ဘိုးဘန်ကအရေးကြီးတော့ဘိုးဘန်အဖွဲ့ဝင်တွေကိုပိုကောင်းတဲ့စီးပွားရေးပညာရှင်တွေနဲ့ဖွဲ့စည်းလိုက်ပါတော့တယ်။ဘိုးဘမငွေတွေရှိရင်ငွေကြေးခိုင်မာမယ်ဆိုပြီးတော့ပညာရှင်တွေအရင်ဆုံးခေါင်းတုံးစဉ်းစားလိုက်တာကတော့ကိုဗစ်ကာကွယ်ဆေးထိုးဖို့လှူထားတဲ့ရန်ကုန်ငွေတွေကိုသိမ်းလိုက်တာပါပဲ။ပြည်သူတွေကိုဗစ်ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နေစစ်ကောင်စီအတွက်ငွေရဖို့ကအဓိကမဟုတ်လား။ကိုဗစ်ရန်ကုန်ငွေတွေပြီးတော့တိုက်ပြည်ရဲ့နိုင်ငံခြားအရန်ငွေတွေကိုလှမ်းငန်းပေမဲ့မရပါဘူးဗျာ။ဒီလိုဆိုလဲရတယ်ဆက်လက်ရှိတယ်မီးလဲလာနေသေးတာပဲဆိုပြီးတော့ငွေရိုက်ဖို့လုပ်ပြန်တော့မှင်ကဝယ်လို့မရပြန်ဘူးဗျာ။ဒါဆိုလဲရပါတယ်ငွေရိုက်စာချုပ်ထုတ်ရောင်းမယ်ငွေရိုက်စာချုပ်ဆိုတာကလက်မှတ်ထိုးတိုင်းငွေဝင်မဲ့အလုပ်မဟုတ်လား။ထိုးတဲ့လက်မှတ်ကမလှလို့လားသူတို့ကိုပဲမယုံလို့လားတော့မသိပါဘူးဗျာဘသူမှမဝယ်ကြပါဘူးတဲ့ဗျာဒီကြတဲ့လမ်းပေါ်ကဆန္ဒပြတာတွေမဖြစ်အောင်ဆိုပြီးတော့အင်တာနက်တွေပိတ်ပါရောဗျာစစတုန်းကစနေတနင်္ဂနွေဗန်ပိတ်ရက်တွေအင်တာနက်ပိတ်ရင်ဗန်လည်းမထိခိုက်ပါဘူးရပါတယ်ဆိုပြီးတော့ထောက်ခံတဲ့ပညာရှင်တောင်ရှိပါသေးတယ်ဗျာအဲ့ဒီလိုပညာရှင်ကြီးတွေရွှေညံတော်စုရောက်လိုက်တာအင်တာနက်ပိတ်ရုံနဲ့စီးပွားရေးကိုဘာမှမထိခိုက်ဘူးပေါ့တကယ်ကရက်သားအစိုးရလက်ထက်အင်တာနက်တွေတုံးလာနိုင်တာနဲ့အမျှ Facebook တို့လို online ကနေဈေးရောက်နဲ့ဈေးဆိုင်တွေအရှိုးရှိုးပေါ်လာအရင်ကကိုယ့်ပတ်စံကိုဗန်အဖို့လက်တို့နေတဲ့သူတွေတောင်ငွေသားတွေကိုဘန်ကိုအပ်လာပါတော့တယ်။နောက်ဖုန်းကနေငွေချေနိုင်တဲ့မိုဘိုင်းဘန်ကင်းတွေမိုဘိုင်းမန်းနီးတွေကိုသုံးပြီးတော့စီးပွားရေးပုံစံတစ်တွေလှုပ်လာလိုက်တာများအရှိန်လေးတောင်တော်တော်ကောင်းနေပါပြီ။အဲ့ဒီလိုအွန်လိုင်းကနေစီးပွားရေးလုပ်ငန်းတွေအရှိန်ကောင်းလာတာနဲ့အမျှကုန်ပစ္စည်းတွေကိုလိုက်ဖို့ပြီးတဲ့စီးပွားရေးလုပ်ငန်းတစ်တွေလည်းပေါ်လာအလို့အကင်တစ်တွေရတဲ့လူကရရနဲ့နောက်လူတွေလက်ထဲငွေသားကင်ထားတာတဲ့ဘန်ထဲကကိန်းငန်းတွေကိုပဲအဓိကထားပြီးတော့တွက်လာကြတာပါ။ဆက်သွယ်ရေးစနစ်တွေကိုသုံးပြီးတော့စီးပွားရေးကိုတိဆောက်လာကြတာကလေးသွားမေးတောင်သိပါသေးသဗျာ။ဒါပေမဲ့သူတို့တွေကငြိမ်နေရင်ပြီးတာပဲဆိုပြီးတော့အင်တာနက်ပိတ်လိုက်တော့ငွေကလွှဲလို့မရ၊ထုတ်လို့ကလည်းမရ၊ထုတ်လို့မရတော့စီးပွားရေးတွေရက်စီးပွားရေးမရအောင်ရင်းလုံးငွေသားနဲ့ဆက်ပြီးလဲပတ်ကြမယ်ကွာဆိုပြီးတော့ပြည်သူတွေကဘန်ကိုသွားထုတ်ပြန်တော့ရွှေညံတော်ထပ်ပြီးတော့စူးရောက်ပါရောဗျာ။ဒီကောင်နေ CDN တမားတွေအတွက်လာထုတ်တာဖြစ်မဲ့ဆိုဘန်ထုတ်ငွေတွေကိုဘယ်လောက်ပဲထုတ်ရမဲ့ဆိုပြီးကန့်သက်လိုက်တဲ့အခါမှာတော့ဘန်ထဲမှာငွေမရှိတော့ဘူးဟေးဆိုထုတ်လိုက်ကြတာနှောင်ကျိုးမှာတပါဆုံးရှုံးစရာမရှိဘူးဆိုတဲ့သူတွေတော့ဘန်ထဲကငတ်ပတ်စံတော့ဆုံးရှုံးလို့မဖြစ်ဘူးဆိုရောက်လာပါရောဗျာအခုတော့လူတွေခမအလုတ်လုတ်ချင်တာတော့မှရှိတယ်အလုတ်ဘေးထားပြီးတော့ရရဖြာကိုလွှဲရရရေဘူးကိုဆွဲကင်ပြီးမနဲ့မိုးမလင်းခင်ကတည်းကအချိန်ရှိကైလုံလဆိုင်ဆိုသူလို့ဘန်ကိုပြေးနေလေနေဘူးဆက်ခါတဲ့ထီးတလက်နဲ့တနေ့တလန်ငါငွေပြန်ရရပြီဆိုပြီးတော့ညနေမိုးချုပ်တဲ့အထိငွေကုန်ပြီဆိုမှမရတဲ့သူတွေကနွမ်းလျှအိမ်ပြန်နဲ့ပြန်ကြရတာပေါ့ဗျာလူတွေစိုးရိမ်လာတာနဲ့အတူငွေသားကလူတီထက်လူလာတော့စဲပုံတပုံပေးပြီးထုတ်ရတဲ့အထိဈေးကွက်ကြီးဖြစ်ပေါ်လာပါရောဗျာအဲ့ဒီလူထုတ်ပြန်တော့လဲပညာရှင်ကြီးတွေကပြောပြန်ပါရောဗျာအိမ်မှာငွေသားသိန်းနေရာကြော်ရင်ဖမ်းမယ်တဲ့ပတ်စံရှိတဲ့လူတွေကအိမ်မှာငွေသားသိန်းနေရာကြော်ရင်ဖမ်းမယ်ဟေးဆိုတော့ရွှေတွေဒေါ်လာတွေပြေးဝယ်ကြတော့ရွှေဈေးဒေါ်လာဈေးတွေကတက်ရွှေဈေးဒေါ်လာဈေးတွေတက်တော့ဒေါ်လာနဲ့ဝယ်ရတဲ့73စီဈေးတွေတက်73စီဈေးတွေတက်တော့စားတောက်ကုန်ဈေးတွေတက်ရက်တရာအတွင်းမှာမကြုံစဘူးထူးကဲလာတဲ့စီးပွားရေးပြောင်းလဲမှုကြီးတွေဖြစ်ပေါ်လာပါရောလားနောက်ပြီးဘန်ကနေကိုငွေကိုသူတို့ပေးသလောက်ပဲအပင်ပန်းခံဆင်းရဲခံထုတ်တာတော့မှဘသူထုတ်တယ်လဲဆိုတာကိုသူတို့ကိုလွှဲဝဲပြန်ပြောရမယ်ဆိုတာလေရှိသေးတယ်ဗျာဒီကြားထဲဘာကြောင့်ငွေထုတ်တာလဲဆိုပြီးတော့ဘန်ကိုဆက်စုခိုင်းပါသေးတယ်ကိုငွေကိုပြန်ထုတ်တာဗျာဘာကြောင့်ထုတ်ပေါ့အခုဆိုရင်အငွေပဲလက်ခံတော့မယ်ဘန်ဒီတောင်တီးတန့်ဖွင့်လာကြပါပြီကြာရင်ဘန်ဒီကနေငွေတွေထုတ်လို့မရတော့မှစိုးရိမ်နေကြပါပြီဘန်ဆိုတာကလူထုရဲ့ယုံကြည်မှုရအောင်နှစ်ပေါင်းများစွာယုံကြည်မှုကိုတိဆောက်လာခဲ့ရတာပါအခုတော့စစ်ကောင်စီအုပ်ချုပ်တဲ့ရက်တရာအတွင်းမှာပဲဘန်ဒီအပေါ်လူတွေရဲ့ယုံကြည်မှုပြည့်ရင်းသွားပါပြီငွေဆက်ကူအပေါ်မှာလည်းယုံကြည်မှုမရှိတော့ပါဘူးဒီလိုတွေဖြစ်ရတာကတလွဲစီမံအုပ်ချုပ်တဲ့စစ်ကောင်စီရဲ့ဗဟိုဘဏ်အဖွဲ့ဝင်တွေနဲ့သူတို့ရဲ့ပညာရှင်တွေကြောက်ပါပဲ။တရားမဝင်တနက်ပြစစ်ကောင်စီလက်အောက်ကိုခေါင်းတိုးဝင်တဲ့ပညာရှင်ဆိုတာပညာရှင်ချင်းရဲရဲဝံ့ဝံ့မရှင်ရဲတဲ့အရေးချင်းအားနဲ့တဲ့သူတွေပါပဲ။ပြောရရင်တော့အတုံးမကျတဲ့သူတွေနေရာယူထားကြတာလို့ပြောရင်လည်းမှားမယ်မထင်ပါဘူး။ သူတို့တော့အသုံးမကျတာသူတို့ရဲ့ခေါင်းဆောင်ကြီးဟာဆိုရင်ဖြင့်ပို့ပြီးတော့ပို့ပြီးတော့
ဟာပါပဲ